တရုတ်နိုင်ငံမှာတန်လျာရှိသူတွေကိုလှည့်ဝက်စခန်းတွေမှာထိန်းသိမ်းနိုင်ခွင့်ဥပဒေကိုအတည်ပြုဖို့ပြင်ဆင်နေချိန်မှာလူတွေပျောက်ဆုံးမှုတွေအတွက်လူထုမကျေနပ်တဲ့ဆန္ဒပြပွဲတွေဖြစ်လာပြီးမှဒီဥပဒေကိုအတည်ပြုတာကိုအာဏာပိုင်တွေကအလျှော့ပေးလိုက်ပါပြီ။တရုတ်နိုင်ငံပါလီမန်ထဲမှာဒီနေ့ပြင်ဆင်တင်သွင်းလိုက်တဲ့ပြစ်မှုဆိုင်ရာဥပဒေချမ်းထဲမှာနိုင်ငံတော်လုံခြုံရေးကိုချိန်ချောက်မှုအတွက်တန်လျာရှိနိုင်သူတွေကိုထိန်းသိမ်းရမှာသူတို့ရဲ့မိသားစုတွေကိုရဲတွေအနေနဲ့အကြောင်းကြားစရာမလိုဘူးဆိုတဲ့အပိုက်ကိုဖြုတ်ပေးခဲ့ပါတယ်။တရုတ်မြေသားလွှတ်တော်ဒီယိုကထဝမ်ဆောက်ကောက်ကတရုတ်နိုင်ငံရဲ့ပြစ်မှုဆိုင်ရာဥပဒေဟာကျိုးကျောင်းစီလျမှုရှိတယ်။ဒါပေမဲ့ပြစ်မှုဆိုင်ရာအဖြစ်ရှိသူတွေရဲ့အခွင့်အရေးကိုကာကွယ်ပေးတဲ့အနေနဲ့အခုလိုဥပဒေကိုပြင်ဆင်ပေးလိုက်တာဖြစ်တယ်လို့ဆိုပါတယ်။ဒီယိုကထဝမ်ကဒီဥပဒေကိုဆွေးနွေးပြင်ဆင်ပေးရတာကလုပ်ငန်းအတွေ့အကြုံအရနဲ့လူ့ဒုရအတန်ကိုနားထောင်လို့ဖြစ်တဲ့တရားရေးစနစ်ပြုပြင်ပြောင်းလဲလုပ်နေတာတွေကိုပိုလေးနဲ့စေချင်တဲ့ဆန္ဒနဲ့လည်းလုပ်တာဖြစ်တယ်လို့ထုတ်ပြောလိုက်ပါတယ်။လူ့အခွင့်အရေးလှုပ်ရှားသူတွေဘက်ကလည်းအခုလိုပြင်ဆင်လိုက်လျောပေးလိုက်တဲ့ဥပဒေကိုကြိုဆိုလိုက်ကြပါတယ်။အာဏာရှင်နိုင်ငံမှာလူ့အခွင့်အရေးတွေတိုးတက်စေဖို့ပထမအခြေလှမ်းဖြစ်တယ်လို့လည်းသူတို့ကချီးကျူးကြပါတယ်။ဒါပေမဲ့ဒီပြင်ဆင်ပြသဥပဒေမှာတော့ဒီလှည့်ဝက်ဖမ်းဆီးတာတွေကိုလုံးဝတားဆီးနိုင်မှာမဟုတ်သေးဘူး။ဘာလို့လဲဆိုတော့အကြမ်းဖက်သူလို့တန်လျာရှိထားသူတွေကိုဖမ်းဆက်ဖမ်းရမှာအစင်လာရှိထားပြီးသားထိန်းသိမ်းစခန်းတွေမှာသူတို့မိသားစုတွေကိုအတိမပေးဘဲထားလို့ရသေးလို့ဖြစ်တယ်လို့ထောက်ပြကြပါတယ်။ဒီလှည့်ဝက်ဖမ်းဆီးမှုကြောင့်ပျောက်ဆုံးမှုတွေလှုပ်လာတာတွေကိုတရုတ်နိုင်ငံမှာဖွဲ့စည်းပုံအရစန့်ကျင်မှုရှိပေမဲ့အစိုးရစန့်ကျင်ရေးသမားတွေကိုဖမ်းဆီးရမှာအာဏာပိုင်တွေကအသုံးပြလာခဲ့ပြီးဒီလူပျောက်ဆုံးမှုတွေဟာပြီးခဲ့တဲ့နှစ်ထက်ကစပြီးတရုတ်အစိုးရဘက်ကအရက်ကပါမှလို့စနပြပေါ်တွေဖြစ်လာမှစိုးရင်ခဲ့ပြီးမှပုံများလာခဲ့ပါတယ်။တချိန်တည်းမှာအမေရိကန်နိုင်ငံရဲ့ဝန်ကြီးဟီလာရီကလင်တန်ကတရုတ်နိုင်ငံအနေနဲ့သူ့ရဲ့ကြီးမားလာနေတဲ့ကမ္ဘာလုံးဆိုင်ရာဩဇာရှိမှုကိုကမ္ဘာရေးခင်းတွေမှာအပြုသဘောကဏ္ဍကနေအသုံးပြုနိုင်ဖို့တိုက်တွန်းလိုက်ပါတယ်။ဝန်ကြီးကလင်တန်ကမနေ့ကဝါရှင်တန်မြို့တော်မှာအမေရိကန်သမ္မတဟောင်းရစ်ချတ်နစ်ဆန်ရဲ့အပြောင်းအလဲကြီးကြီးမားမားဖြစ်စေခဲ့တဲ့1992ခုကသမိုင်းဝင်ခီးစဉ်နှစ်40ပြည့်အခမ်းအနားမှာအခုလိုတိုက်တွန်းလိုက်တာဖြစ်ပါတယ်။